မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေကြားလက်ရှိဖြစ်ပွားနေတဲ့ပရိပခတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအထူးစိုးရိမ်နေတယ်လို့ပြောလိုက်ပါတယ်။မနေ့ကကျင်းပသွားတဲ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာကုလအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတက်ဖင်ဒူဂျာရက်ကပြောခဲ့တာပါ
The situation there is deeply concerning with continued and spreading fighting between the Myanmar security forces.
မြန်မာနိုင်ငံတပ်ဖွဲ့တွေနဲ့အေလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲဆက်လက်ဖြစ်နေတာနဲ့ပတ်သက်လို့လောလောဆယ်ပြောနိုင်တာကတော့ကျွန်တော်တို့အင်မတန်စိုးရိမ်နေပါတယ်။မြန်မာနိုင်ငံတပ်ဖွဲ့တွေကိုတိုက်ခိုက်နေမှုအပေါ်ကျွန်တော်တို့ရှုံ့ချပါတယ်။ဒီအတွက်ဒုက္ခရောက်နေသူတွေနဲ့သူတို့မိသားစုတွေနဲ့အတူကျွန်တော်တို့ထပ်တူဝမ်းနည်းရပါတယ်။မြန်မာစစ်တပ်ကလေကြောင်းကိုအသုံးပြုနေတာဟာလည်းအထူးစိုးရိမ်စရာအနေထားပါ။ခုလိုအင်အားအဆမတန်သုံးတုံ့ပြန်မှုကိုထိန်းချုပ်ဖို့လဲတောင်းဆိုပါတယ်။ဒီပရိပခနဲ့ပတ်သက်တဲ့အပြစ်မဲ့ပြည်သူတွေနိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုနဲ့လူ့အခွင့်အရေးဆိုင်ရာဥပဒေအောက်မှာဘေးကင်းလုံခြုံမှုလူသားချင်းစာနာတဲ့အကူအညီတွေနဲ့တခြားအရေးပါတဲ့ထောက်ပံ့တွေရဖို့နှစ်ဖက်စလုံးဟာတာဝန်ယူဆောင်ရွက်ရပါလိမ့်မယ်လို့လဲပြောသွားခဲ့တာပါ။တိုက်ပွဲတွေဆက်ဖြစ်နေုံမဲ့ဆိုရင်ရခိုင်ပြည်နယ်ရဲ့အခုလက်ရှိစိုးရိမ်ပွဲအခြေအနေတွေဟာပိုပြီးရှုပ်ထွေးလာဖို့ရှိကြောင်းနဲ့ဒီပရိပခမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးကိုလည်းအခုပြဿနာကိုထိန်းချုပ်ဖို့ဒီပြဿနာကိုတွေးဆောင်ဆွေးနွေးမှုကတစ်ဆင့်အပြေရှားသွားဖို့တောင်းဆိုကြောင်းကုလတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့တာပါ